Welcome to the Voice of America in Burmese.
Begin again, Bingalam and Akin Pijabazi, come ya? You American, Diana, the town of Seto, Pay Y Nasa Yet, Danila Manakin, a season ago, American Pidonsu, Washington, DC Murogani, Light Ovida Thompson, Nil, Liza Kurogani, POF Facebook Samina Gaba, Jota and Pine, Pulabi, Daya, Tolon Bini Babi.
Staramy się im dawać wszelką pomoc. Tu. To są żołnierze, którzy jeszcze kilka.
အဲ့ကျွန်တော်အောင်လင်းပါဒီမနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားကိုတရုတ်ကစီးရေးအကူအညီမပေးဘူးအမေရိကန်ကတတိပေးပါတယ်နျူကလ িয়ার ဆစ်ဆွဲရေးတွေးမြင့်မှုမြောက်ကိုရီးယားကချင်းချောက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုကမောင်စုံးမင်းနဲ့တူပြောပြမှာပါဟုတ်ကဲ့ပါသတင်းတွေအပြီးမှာသတင်းပေးဖို့ချက်ကိုလည်းထုတ်လွှင့်ပေးမှာပါအဲ့ဒီအထက်ကနားဆင ာမန်လုတ်လက်ပတ်တင်ကားတွေအသုံးပြုနိုင်ရေးပိုလန်နိုင်ငံမှာသင်တန်းပေးနေတဲ့အကြောင်းနိုင်ငံတကာသတင်းပေးပို့ချက်မှာကြီးရှုနားဆင်ကြရမှာပါ။အဲဒီနောက်အမေရိကန်ရဲ့နိုင်ငံခြားရေးအထောက်ပံ့ဌာနကအာဖရိကနိုင်ငံနှစ်ခုကြားကုန်သွယ်ရေးပုံစံတည်တရကိုမကြာခင်ကချမှတ်ပေးလိုက်တဲ့အကြောင်းသတင်းဆောင်ပါကိုလည်းထုတ်လွှင့်ပေးမှာပါ။ဆက်လက်ပြီးတော့သတင်းအပတ်စဉ်ကဏ္ဍတွေအနေနဲ့မြန်မာဒီမိုကရေစီရေးရာကဗတ်မြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသူစားသူကြားစံပြသတင်းများစတာတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကျွန်တော်ပြောပြကြစို့ခင်ဗျာ
။တရုတ်နိုင်ငံကရုရှားကိုလက်နက်ခဲယမ်းတွေပေးဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးထိုင်ဝမ်ကယူဆထားပြီးရုရှားနဲ့စစ်ရေးအရာတရုတ်ကပါဝင်ပတ်သက်လာမယ်ဆိုရင်ပြဿနာအကြီးအကျယ်ဖြစ်လာနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတတိပေးလိုက်ပါတယ်။တရုတ်ကရုရှားကိုစစ်လက်နက်တွေထောက်ပံ့မဲ့ပေါ်အမေရိကန်ကစိုးရိမ်နေတာကြာပြီလို့လည်းပြောခဲ့ပါဗျ။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ24ရက်နေ့ယူကရိန်းပေါ်ရုရှားကကျူးကျော်မှုမတိုင်ခင်သတင်းပတ်အနေနဲ့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံစဉ်အကန့်အသတ်မရှိတဲ့မိဖက်တွေအဖြစ်တရုတ်သမ္မတရှီချင်းပင်ကပြောကြားခဲ့တာကိုလည်းဝန်ကြီးဘလင်ကင်ကထောက်ပြခဲ့တာပါ။တရုတ်နဲ့ရုရှားခေါင်းဆောင်တွေတွေ့ဆုံပြီးနောက်ပိုင်းဆက်ဆံရေးပူပေါင်းကောင်းလာတယ်လို့လည်းပြောဆိုသွားပါတယ်။အမေရိကန်ကအနီးကပ်စောင့်ကြည့်လာခဲ့ရမှာတရုတ်နိုင်ငံကရုရှားကိုနိုင်ငံရေးတန်တမာရေးအားပေးထောက်ခံမှုတွေတွေ့ရတယ်လို့ယူကရိန်းစစ်ပွဲမှာရုရှားကိုစစ်လက်နက်အကူအညီပေးဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေကြောင့်စိုးရိမ်စရာဖြစ်ရကြောင်းတနင်္ဂနွေနေ့ကထုတ်လွှင့်တဲ့မင်းမြန်ကမှာဝန်ကြီးဘလင်ကင်ကပြောဆိုသွားတာပါ။ဂျာမနီနိုင်ငံမြူနစ်မြို့ကနိုင်ငံတကာလူညွှန်းညီလာခံမှာတရုတ်ထိတ်တန့်တန်တမာဝိုင်းရင်နဲ့တွေ့ဆုံရမှာလဲဒီကိစ္စကပြဿနာကြီးတစ်ခုဖြစ်လာနိုင်တဲ့အကြောင်းရှင်းရှင်းလင်းလင်းအသိပေးခဲ့တယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။
ပြင်သစ်သမ္မတအီမန်နျူအယ်မန်ခရွန်ကသတင်းစာတစ်စောင်နဲ့အမေအဖြစ်လောက်ရမှာမှတ်ချက်စကားတစ်ခွန်းကြောင့်ရုရှားအစိုးရကမကြေမနက်ဖြစ်နေပါတယ်။ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲမှာရုရှားစစ်ရှုံးတာကိုမြင်တွေ့ခြင်းပေမဲ့လည်းပြိုကွဲသွားတာမျိုးတော့မဖြစ်စေချင်ပါဘူးလို့ပြင်သစ်သတင်းစာလက်ရှွန်နက်ဒိုတီမွန့်နဲ့အမေအဖြစ်မှာပြင်သစ်သမ္မတကပြောဆိုခဲ့တာပါ။ဒါနဲ့ပတ်သက်လို့ရုရှားအစိုးရနိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူအမျိုးသမီးမာရီယာဇွန်ကော့ပရာဘိုကပြင်သစ်သမ္မတရဲ့မှတ်ချက်စကားဟာတန်ဖိုးမဲ့ပြီးဒါဟာအနောက်အုပ်စုအနေနဲ့ရုရှားမှာအစိုးရအပြောင်းလဲဖြစ်စေခြင်းနေတယ်ဆိုတာပြသနေတယ်လို့ပြောပါတယ်။ပြင်သစ်သမ္မတမက်ခရွန်ကဆက်လက်ပြီးရုရှားမှာလက်ရှိခေါင်းဆောင်ကိုအစားထိုးပြောင်းလဲဖို့သူ့အနေနဲ့မတွေးရှိသေးကြောင်းလဲသတင်းစာကိုပြောပါတယ်။လက်ရှိစနစ်အရဆိုရင်ရုရှားသမ္မတဗလာဒီမာပူတင်ကလွဲလို့တခြားရွေးချယ်စရာအကုန်လုံးဟာပိုပြီးဆိုးဝါးမဲ့သဘောရှိတယ်လို့လည်းသူကပြောပါတယ်။ပြင်သစ်သမ္မတဒီကမှာကမြတ်သမ္မတဗလာဒီမာပူတင်ရဲ့အမိန့်နဲ့ရုရှားသမ္မတရုရှားတပ်ဖွဲ့တွေဟာယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာတနစ်နီးပါးပြေလည်နေပါပြီခင်ဗျာ
တရုတ်နိုင်ငံရဲ့ထောက်လှမ်းမှုပြန်ပူပေါင်းအမေရိကန်လေပိုင်နက်ကိုချိုးဖောက်ဝင်ရောက်တဲ့လုပ်ရက်အတွက်တရုတ်ထိတ်တန့်တပ်မှန်ဝိုင်းရီကတောင်းပန်တာမရှိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်ဂျာမနီနိုင်ငံမြူနစ်မြို့ကလူညွန့်ရေးအစည်းအဝေးအတွင်းတည်ထောင်တွေ့ဆုံရမှာတရုတ်နိုင်ငံရဲ့တရှိလို့ရဟာလက်ခံနိုင်စရာမရှိကြောင်းနဲ့နောက်ထပ်မလုပ်ဖို့တတိပေးခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်ဝေဟင်မှာရှေ့ရကျဖြတ်တန်းခဲ့ပြီးနောက်အတ္တလန္တိတ်သမုဒ္ဒရာပေါ်မှာပြီးခဲ့တဲ့လဆန်းကတရုတ်မိုးပြင်ပူပေါင်းကိုပြစ်ချခဲ့ပြီးနောက်ပိုင်းနှစ်နိုင်ငံထိပ်တန်းတန်တမာနေပထမဆုံးအကြိမ်ဖြစ်စနေနေ့ကတနအာရီလောက်မြန်မာချင်းဆိုင်တွေ့ဆုံခဲ့တာဖြစ်ပါ ါတယ်။တရုတ်နိုင်ငံကတောင်းပန်တာမရှိပေမဲ့အမေရိကန်ပိုင်နဲ့မှထောက်လန်းတဲ့လုပ်ရဟာတိုင်းပြည်ချုပ်ချာအာဏာနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ကြောင်းရှင်းရှင်းလင်းလင်းနဲ့တိုက်ရိုက်ပြောခွင့်ရတဲ့အကြောင်းဝန်ကြီးပလင်ကန်ကအမေရိကန်ရုပ်သံ NPC ရဲ့တင်းနှုံနေနေထုတ်လွှင့်တဲ့မင်းမြန်ကန်မှာပြောဆိုသွားတာပါ။ထောက်လန်းရေးမှုပြပူအောင်တွေကိုမကြတဲ့ခင်နှစ်တွေကတခြားနိုင်ငံပေါင်း40ကျော်မှာတွေ့ရှိခဲ့ရတယ်လို့လည်းဝန်ကြီးပလင်ကန်ကပြောဆိုသွားပါတယ်။
မကြာသေးခင်ကပြင်းထန်တဲ့ငလင်တန်းကြောင့်လူပေါင်း 46,000 ကျော်တေဆုံးခဲ့ပြီးတန်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်သွားခဲ့ကြတဲ့တူရကီနဲ့ဆီးရီးယားနှစ်နိုင်ငံကိုအမေရိကန်ပြည်ထောင်စုကဒေါ်လာတန်100အကူအညီပေးလိုက်ပါတယ်
။ Today I can announce that we will be putting in another $100 million to assist those who
ဒီနေ့ကျွန်တော်အနေနဲ့ငလင်တန်းခံရသူတွေအတွက်နောက်ထပ်ဒေါ်လာတန်100အကူအညီပေးဖို့ကြေညာလိုက်တာပါ။ဒီအကူအညီတွေကိုဒုက္ခသည်တွေနဲ့ရွှေပြောင်းနေထိုင်သူတွေအတွက်ရမုံငွေနိုင်ငံခြားရေးဌာနရဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပေးရေးနဲ့နိုင်ငံတကာအကူအညီပေးရေး USAID စတဲ့အမေရိကန်အဖွဲ့အစည်းတွေကပေးကြတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုသွားတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကိုယ်တိုင်တနင်္ဂနွေနေ့ကတူရကီနိုင်ငံကိုရောက်ရှိလာပြီးတူရကီနိုင်ငံခြားရေးဝန်ကြီးနဲ့အတူငလင်တန်းခံရတဲ့ဒေသတွေကိုရဟတ်ရင်နဲ့တွားရောက်ကြည့်ရှုခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တင်းလာနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တချင်းပြည်မစ်ဆိုင်တုံးနောက်ဆုံးအကြိမ်စမ်းသပ်မှုဟာနျူကလ িয়ার တက်ခိုက်နံစွမ်းမြင့်တင်မှုဖြစ်ပြီးအမေရိကန်နဲ့တောင်ကိုရီးယားစီးရီးလက်ချက်မှုကိုနောက်ထပ်ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ့်အကြောင်းမြောက်ကိုရီးယားကတင်းငွေတွေမှာချင်းချောက်လိုက်ပါတယ်အမေရိကန်ကတော့မြောက်ကိုရီးယားရဲ့တချင်းပြည်မစ်ဆိုင်တုံးစမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယား၊ဂျပန်နိုင်ငံတို့နဲ့တီးခြားစီပူးထွက်စီးရီးလက်ချက်မှုတွေမှာအထံထက်မြန်တဲ့ supersonic တာဝေးပုံကျဲလေယာဉ်တွေတုံ့ပြန်တဲ့နေ့နဲ့နောက်ပိုင်းမှာအင်အားပြခဲ့တာပါဒီနေ့ထက်ပထမဆုံးအကြိမ်ဖြစ်စနေနေ့ကစမ်းသပ်မှုဟာအနာဂတ်မှာအမေရိကန်နဲ့ရင်ဆိုင်ရတဲ့အခါအသာစီးရအောင်နျူကလ িয়ার လက်နက်အင်အားတိုးချဲ့ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကရန်ပက်နိုင်ငံတွေရဲ့စီးရီးလက်ချက်မှုတွေကိုအခွင့်ကောင်းယူတဲ့လက္ခဏာတစ်ရပ်ဖြစ်နေလဲခန့်မှန်းနေကြပါတယ်မြောက်ကိုရီးယားတိုက်ချင်းဖြစ်မစ်ဆိုင်တုံးလက်ချက်မှုတွေကိုပုံမှန်လုပ်လိမ့်မယ်လို့လေယူဆနေတာပါစနေနေ့ကစမ်းသပ်တဲ့ Hwasong 15တိုက်ချင်းဖြစ်ပဋိဌာန်မစ်ဆိုင်တုံးကိုမြောက်ကိုရီးယားခေါင်းဆောင်ကကြိုတင်ညွှန်ကြားထားတာမရှိဘဲရုတ်တရက်စီစဉ်ပြစ်လွတ်ခဲ့တာလို့လည်းနိုင်ငံပိုင်ကိုရီးယားဘူသတင်းအေဂျင်စီကပြောဆိုထားပါတယ
်ကိုရီးယားကျွန်းဆွယ်ပေါ်မှာတနင်္ဂနွေနေ့ကတောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲပြီးလေကြောင်းစီရေးလေ့ကျင့်ခဲ့ကြတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အဲ့ဒီစီရေးလေ့ကျင့်မှုမှာအမေရိကန်ဘက်က F-16 တိုက်လေယာဉ်တွေနဲ့B-1B ဘုံကျဲလေယာဉ်တွေပါဝင်ပြီးတောင်ကိုရီးယားဘက်က F-35A Stealth တိုက်လေယာဉ်တွေနဲ့ F-50K တိုက်လေယာဉ်တွေပါဝင်ကြတယ်လို့ပြောပါတယ်။ပြိုင်ဘက်မြောက်ကိုရီးယားမျိုးတော်ပျုံယမ်းကနေဂျပန်ကမ်းလွန်ပင်လယ်ပြင်ထဲကိုတာဝေးပစ်ဒုံးကျည်ပစ်လွတ်ခဲ့ပြီးနောက်တစ်ရက်အကြာမှာပဲအဲ့ဒီလိုနှစ်နိုင်ငံပူးတွဲစီရေးလေ့ကျင့်မှုပေါ်ပေါက်လာတာပါ။အမေရိကန်နဲ့တောင်ကိုရီးယားတို့ကပူးတွဲစီလေးချင်မှုဟာခုခံကာကွယ်ရေးအတွက်ရည်ရွယ်တာလို့ပြောဆိုနေပေမဲ့လည်းမြောက်ကိုရီးယားကတော့ဒါဟာကျူးကျော်တိုက်ခိုက်မှုအဖြစ်ဖြစ်နိုင်ခြေရှိတဲ့အဆန်းလေးချင်တာလို့ပုံမှန်အားဖြင့်စွပ်စွဲလေးရှိပါတယ်။အမေရိကန်သမ္မတအောင်ဒေါ်နယ်ထရန့်လက်ထက်ကမြောက်ကိုရီးယားနဲ့တန်ကင်းတမန်ကင်းကြိုးစားမှုတွေနဲ့ကိုဗစ်ကာယောဂါတွေကြောင့်ပြီးခဲ့တဲ့နှစ်ကအမေရိကန်နဲ့တောင်ကိုရီးယားတို့ဟာအဓိကပူးတွဲစီလေးချင်မှုတွေကိုရှော့ချတာဒါမှမဟုတ်ပယ်ဖျက်ခဲ့တာတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ။
စစ်တပ်ရဲ့အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးနဲ့ဖွံ့ဖြိုးမှုတွေနိုင်ငံခြားတပ်တွေရဲ့စစ်ကမ်းဟောင်းတွေကိုစီးပွားရေးနဲ့ကုန်သွယ်မှုအထူးဇုံနယ်မြေတွေဖြစ်ပြောင်းလဲဖွင့်လှစ်ဖို့စီစဉ်နေတဲ့အကြောင်းတာလီဘန်အာဏာပိုင်တွေကတင်းနှင်းငွေနေမှာပြောလိုက်ပါတယ်။တာလီဘန်စီးပွားရေးဆိုင်ရာဒုဝန်ကြီးချုပ်မူလာအက်ဖ်ဒဲဂါနီပါရာဒါကကပူးမြို့တော်အစည်းအဝေးမှာအစည်းအဝေးတစ်ခုကိုဦးဆောင်ကျင်းပပြီးအစီအစဉ်ကိုအကောင့်ထဲပို့ဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုညွှန်ကြားခဲ့တာပါ။အခြေလဲဆွေးနွေးပြီးတဲ့နောက်နိုင်ငံခြားတပ်တွေရဲ့စစ်ကမ်းဟောင်းတွေကိုအထူးစီးပွားရေးဇုံတွေဖြစ်ပြောင်းလဲရမှာကွန်ထရိုးမှုနဲ့ကုသရေးဝန်ကြီးဌာနကတာဝန်ယူဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းဒုဝန်ကြီးချုပ်ယုံကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ကပူးမြို့တော်နဲ့နိုင်ငံမြောက်ပိုင်းကဘောက်ပြည်နယ်တွေကစစ်ကမ်းတွေကိုစမ်းသပ်အစီအစဉ်တွေဖြစ်စတင်မှာဖြစ်ကြောင်းပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့မပြောပါဘူး။ သူကုံသွေးဆောင်တွေဖြစ်ပြောင်းလဲမဲ့အထဲမှာအမေရိကန်စစ်ချေစစ်ကံအောင်ဗကန်လည်းပါဝင်တဲ့အကြောင်းတာလီဘန်ပြောဝင်ရစဗီဟူလာမူဂျာဟစ်က VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်
။ထိုင်းနိုင်ငံအတွင်းတရားမဝင်ဖျက်ချော်ပြီးမလေးရှားနိုင်ငံနဲ့အထီးခိုးဝင်ဖို့ရည်ရွယ်ထားတဲ့မြန်မာနိုင်ငံသား90ကျော်ကိုလူကုန်ကူးသူတွေနဲ့အတူ၄ရက်အတွင်းဖမ်းဆီးတာခံရပါတယ်။သူတို့ကိုမြန်မာနယ်စပ်အနီးရှိထိုင်းနိုင်ငံတွေကကချနဘူရီတပ်ပြည်နယ်နဲ့ထိုင်းမလေးနယ်စပ်ကဆုံကလာပြည်နယ်တွေမှာဖမ်းဆီးမိတာလို့မြန်မာပြည်သားအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ်
။ဒီဝိုင်လာ18 16 15နဲ့14အဲ့ဒီ၄ရက်တည်းမှာထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာပြီးတော့အချို့ပေါ့လေအချို့ဆုံကလာပြည်နယ်လို့ပါလို့ဆိုရင်မလေးရှားတီကိုတွားချမဲ့တရားမဝင်နယ်စပ်ဖြတ်ကျော်တဲ့သူစုစုပေါင်း54ယောက်ရယ်လူမောင်ခု2ယောက်ရယ်ထိုင်းရင်မောင်2ယောက်ရယ်ဦး
အဲ့ဒီလိုအဖမ်းခံကြရတဲ့မြန်မာတွေဟာအလုတ်ကင်တွေရမယ်ဆိုပြီးခေါ်ဆောင်လာတဲ့လူကုန်ကူးသူတွေကိုထိုင်းဘတ်ငွေ3000ကနေ4000အထိပေးခဲ့ကြရတယ်လို့ဆိုပါတယ်။သူတို့ကတော့ထိုင်းနိုင်ငံရဲ့ဥပဒေအတိုင်းအရေးယူသွားမှာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းနိုင်ငံထဲမှာအလုတ်ကင်တွေရရှိဖို့အတွက်တရားမဝင်လာကြတဲ့မြန်မာနိုင်ငံသားတွေမကြာခဏဖမ်းဆီးခံခဲ့ရတဲ့သတင်းတွေမီဒီယာတွေမှာဖော်ပြကြပြီမဲ့လေအဲ့ဒီလိုဆက်လက်ဝင်ရောက်လာကြသူတွေကတော့အဆက်မပြတ်ရှိနေသေးပါခင်ဗျာ အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးချင်ပါတယ်အမေရိကန်ရဲ့နိုင်ငံခြားအထောက်ပံ့ဌာနတစ်ခုဖြစ်တဲ့ Millennium Challenge Corporation ကအာဖရိကနှစ်နိုင်ငံအကြားနေဆက်ဖြတ်ကျော်စီးပွားရေးဆိုင်ရာပေါင်းစည်းမှုနဲ့ကုံတွယ်ရေးတို့မြင့်တင်ဖို့အတွက်ပုံစံတတိယကိုမကြာခင်ကချမှတ်လိုက်ပါတယ်။နီဂျာနဲ့ဘီနင်တို့အကြားမှာရေးထိုးထားတဲ့ပထမဆုံးဒေသဆိုင်ရာသဘောတူညီချက်အရတည်ယူပို့ဆောင်ရေးစီမံကိန်းတွေမှာဒေါ်လာတန်းရာချီရင်းနှီးမြှုပ်နှံကြမှာဖြစ်ပါတယ်။တခြားချင်းငွေတွေလည်းချထားမှာဖြစ်ကြောင်း VOE ရဲ့အကြီးတန်းသတင်းတောက်မာရီယာမာဒီလီယိုသတင်းဆောင်ပါကမတ်တိန်ကီထိုက်ကပြောပြပေးမှာပါခင်ဗျာ။
အမေရိကန်နဲ့နိုင်ငံတစ်ခုချင်းစီချာအကျိုးတူသဘောတူညီချက်တွေကနေထွက်ပေါ်လာတဲ့ဒေါ်လာ904သန်းအသုံးပြုမဲ့ဒေသဆိုင်ရာသဘောတူညီချက်ဟာဆိုရင်ဘီနင်းကကိုတိုနိုစိတ်ကန်းနဲ့နိုင်ဂျာရဲ့မြို့တော်နီမေးတို့ကြားတည်ယူပို့ဆောင်ရေးစရိတ်ကိုရှော့ချနိုင်ရေးအတွက်အဓိကထားဆောင်ရွက်မှာဖြစ်ပါတယ်။ကမ္ဘာတစ်လွှားနိုင်ငံတွေကိုဆဲဆွန်းနေနှစ်ခုနီးပါးကူညီထောက်ပံ့မှုချထားပေးနေတဲ့American Agency Millennium Challenge Corporation ရဲ့ဒုတိယအမှုဆောင်ရာရှိချုပ်မာမုတ်ဘာကတော့ဒီထက်ပိုပြီးတော့ဆောင်ရွက်မယ်လို့ပြောပါတယ်
။ He would also try to address
လမ်းပန်းဆက်သွယ်ရေးဆိုင်ရာအခြေခံအကြောင်းရင်းတချို့ကိုလည်းဆောင်ရွက်ဖို့ကြိုးစားမှာဖြစ်ပါတယ်။နှစ်နိုင်ငံစလုံးကလည်းလမ်းတွေထိန်းသိမ်းမှုတိုးတက်ရေးကိုပိုင်းဖြတ်ထားကြတာနဲ့အတူပဲလမ်းပြုပြင်ထိန်းသိမ်းမှုရန်ပုံငွေခွဲဝေမှုရန်ပုံငွေစီစဉ်မှုနဲ့ထိန်းသိမ်းဖို့လိုအပ်တဲ့လမ်းတွေအတွေ့ဒီရန်ပုံငွေတွေကိုခွဲဝေချထားရေးဆိုင်ရာအခြေခံပြုပြင်ပြောင်းလဲမှုတွေနဲ့မူဝါဒတွေလည်းထွက်ပေါ်လာမှာပ
ါစီမံကိန်းအသီးသီးအတွက်ဘီနင်းနဲ့နိုင်ဂျာတို့ကဒေါ်လာ15သန်းထည့်ဝင်မှာပါနှစ်နိုင်ငံကြားကုန်သွယ်ရေးမချုံးမွေ့မှုကိုဖြေရှင်းပြီးနှောင့်နှေးမှုတွေကြောင့်ပျက်စီးရမှုတွေကိုရှော့ချနိုင်ဖို့အခုဒေတာဆန်ရသဘောတူညီချက်ကရည်ရွယ်ထားတယ်လို့ဘာကပြောပါတယ်ဘီနင်းနဲ့နိုင်ဂျာမှာ MCC ကဒေါ်လာ 1.1 ဘီလီယံရင်းနှီးမြှုပ်နှံထားပြီးသားဖြစ်ပါတယ်။စီမံကိန်းအသစ်တွေကတော့တိုးတက်မှုတွေစောင့်ကျဉ်းနိုင်ဖို့ရည်ရွယ်ထားပါတယ်
။ We hope that we will connect those previous
အရင်ကရင်းနှီးမြှုပ်နှံထားတာတွေနဲ့အခုရင်းနှီးမြှုပ်နှံမှုအသစ်တွေကိုပေါင်းကူးနိုင်ဖို့မျှော်လင့်ထားပါတယ်။ဗနီစိတ်ကန်းဒေတာအတွက်ထိရောက်တဲ့စံပြတစ်ခုဖြစ်ပါတယ်။ဒီဆောင်ရွက်ချက်မှာကျွန်တော်တို့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်။ကိုတာနူကနေဇင်းတာနဲ့အတူဒီလမ်းပိုင်းဟာဆိုရင်နီယော်မီကဖောက်တဲ့တွေလယ်သမားတွေနဲ့ဝယ်ယူသူတွေကိုစိတ်ကန်းနဲ့ချိတ်ဆက်ပေးနေတာဖြစ်ပြီးတကယ်ကိုအရေးကြီးတဲ့အကြောင်းအရာဖြစ်ပါတယ်ဒေသဆိုင်ရာပေါင်းစည်းမှုဟာဆိုရင်တိုက်ကြီးတစ်ခုလုံးရဲ့ဖွံ့ဖြိုးမှုမှာအရေးပါတဲ့အစိတ်အပိုင်းတစ်ရပ်ဖြစ်တယ်လို့ကျွန်တော်အမှန်တကယ်ယုံကြည်ပါတယ
် MCC ထံကရန်ပုံငွေရဖို့အတွက်နိုင်ငံတစ်ခုအနေနဲ့ကောင်းမွန်တဲ့စီမံအုပ်ချုပ်မှုကနေစီးပွားရေးလွတ်လပ်ခွင့်အထိ agency သတ်မှတ်တဲ့စံနှုန်းတွေနဲ့ကိုက်ညီဖို့လိုအပ်ပါတယ်ဘာကီနာဖာဆိုမှာစစ်အာဏာသိမ်းပြီးနောက် MCC ကမကြသေးခင်ကပဲချင်းငွေပိတ်အပ်တာကိုရုပ်သိမ်းခဲ့ပါတယ
် When we see a coup d'etat
နိုင်ငံတစ်ခုမှာအာဏာသိမ်းခံရတဲ့အခါအထူးသဖြင့်စစ်အာဏာသိမ်းခံရတဲ့အခါမှာစံနှုန်းတွေမှာမေကွန်းထုတ်စရာတွေဖြစ်လာပြီး ကျွန်တော်တို့အတွက်တော့လုံးဝလက်မခံနိုင်တဲ့ကိစ္စဖြစ်ပါတယ်စစ်တပ်အဖွဲ့တစ်ခုကအသိဉာဏ်ဖို့ဒါမှမဟုတ်လဲစံစီအားထုတ်မှုကိုတွေးလာရင်တော့ဒီနိုင်ငံကိုထောက်ပံ့ဖို့လိုအပ်ပါတယ်လို့လွတ်တော်ကိုကျွန်တော်တို့ပြောလို့မရနိုင်ပါဘူ
း Sierra Leone နိုင်ငံရဲ့စွန့်အင်ခဏပို့ပြီးအားထလာနိုင်ဖို့နဲ့လျှက်စစ်ဈေးသက်သာရေးကိုကူညီနိုင်ရေးအတွက်လဲဒီနှစ်အတွင်းမှာသဘောတူညီချက်တည်းလက်မှတ်ထိုးနိုင်ဖို့ MCC ကဆောင်ရွက်နေပါတယ်တခြားအခွင့်အရေးခန်းစားရဖွယ်ရှိနေတဲ့အာဖရိကနိုင်ငံတွေထဲမှာတော့မော်ရီတေးနီးယားထိုဂိုနဲ့ဂမ်ဘီယာနိုင်ငံတို့လည်းပါဝင်ပါတယ်ရှင
်နိုင်ငံတကာသတင်းဆောင်ပါအပြီးမှာတော့နိုင်ငံတကာသတင်းပေးပို့ချက်ကိုထုတ်လွှင့်ပေးပါမယ်ယူကရိန်းတပ်ဖွဲ့ဝင်တွေဟာဂျာမန်လုပ်လက်ပတ်တူအမျိုးအစားတိုက်ပွဲဝင်တန်ကြာကာကားတွေအသုံးပြုနိုင်ဖို့အတွက်ပိုလန်နိုင်ငံမှာအထူးလက်ချက်မှုတွေလုပ်နေပါတယ် VOA သတင်းတောက်မိုင်ရိုဆလာဗာဟွန်စ်ပိုလန်နိုင်ငံရှရင်ဖီတော်ရိုကြီးတက်အခြေစိုက်စခန်းကနေသတင်းပေးပို့ထားတာကိုကိုငိမ့်ချန်းအေးကပြောပြပေးမှာပ
ါဒီစစ်တပ်အခြေစိုက်စခန်းမှာယူကရိန်းတပ်ဖွဲ့ဝင်တရားကျော်ဟာရက်တိုအထူးတင်းနဲ့ဆင်းနေတာပါသူတို့ကိုယူကရိန်းရှေ့တန်းစစ်မြေနာကနေဆွဲထုတ်ပြီးဒီမှာအနောက်မဟာမိတ်နိုင်ငံတွေကပံ့ပိုးပေးဖို့ရှိတဲ့ဂျာမန်လုပ်ချက်တင့်နဲ့လက်ဖတ်2အမျိုးအစားတန်ကားတွေမောင်းနှင်အသုံးပြုနိုင်မှုကိုလေ့လာသင်ယူနေကြပါတယ်ကနေဒါ၊နော်ဝေးနဲ့ပိုလန်နိုင်ငံတွေကတင်းနဲ့ဆီယာတွေနဲ့အတူသူတို့လက်တွဲလုပ်နေကြပါတယ်ဒွန်နက်စ်နဲ့လူဟန်စ်ဒေသမှာတိုက်ပွဲဝင်ခဲ့တဲ့ဒီယူကရိန်းတပ်ဖွဲ့ဝင်တွေဟာစနစ်တနင်္ဂနွေပိတ်ရပါမနာပဲတနေ့မှစင်နာရီလက်ကျင်မှုတွေပြုလုပ်နေတာပါ။တနင်္ဂနွေနေ့ပတ်သက်ပြီးအခြေစိုက်စခန်းရဲ့ပြောရေးဆိုခွင့်ရှိသူပိုလန်တပ်ဖွဲ့ဗိုလ်မှူးအသရူပင်ခေါပစကီပြောတာက
တော်စကနီစ်ဘာဇစကွန်ဒန်ဆိုဗာနေအဒ်ဘီဝါရှေဘာဇခရုတ်ကင်ချာရှေ
ဒီတနင်္ဂနွေအချိန်ကိုလူပြီးအချင်းချင်းအပြင်းထန်လက်ကျင်ရတာပါ။ကျွန်တော်တို့အတွေ့အချိန်ကအကြီးမားဆုံးပြဿနာပါပဲ။ယူကရိန်းတပ်တွေဟာဝါရင့်နေပါသူတို့ရှေ့တန်းကနေဒီကိုတန့်ရောက်လာကြတာပ
ါပုံမှန်ဆိုရင်3လအချိန်ယူရမယ့်အစား1လကျော်အတွင်းမှာဒီတန်ကားတွေကိုစစ်မြေပြင်ကိုယူဆောင်ဖို့ယူကရိန်းတပ်တွေကအစင်းသင်းဖြစ်နေပြီလို့တာဝန်ရှိသူတွေကပြောပါတယ်ယူကရိန်းတပ်ကဘူမူဗာဒင်းစ်ခိုတက်စ်ကဒီတန်ကိုဥဆောင်နေသူပါသူ့တပ်သားတွေဟာအလင်းမြန်တည်ယူဖို့အသင့်ဖြစ်နေကြတယ်လို့သူကဆိုပါတယ
်ဘိုယိုဗီဒိုစီဝနီနီပရစ်လီ
ကျွန်တော်စစ်သားတွေမှာတိုက်ပွဲအတွေ့အကြုံအပြည့်ရှိပါတယ်လမ်းမောကလာတဲ့သူတွေတယောက်မှမပါပါဘူးသူတို့ဟာတင်ကားတွေပေါ်မှာအချိန်အတော်ကြာတိုက်လာကြသူတွေကြီးပါပဲဆိုတော့ဒါကိုလေ့လာဖို့ကသူတို့အတွက်ပိုလွယ်ပါတယ
်ဒီတင်ကားတွေဟာစစ်မြေပြင်မှာအဓိကကျလာနိုင်မယ်လို့လဲခိုတက်စ်ကပြောပါတယ
်လက်ရှိအချိန်မှာတော့ကျွန်တော်တို့မှာတန်ချက်ကရင်းနေအလွန်ရှားပါနေပါတယ်ဒီတင်ကားတွေသာရှေ့တန်းကိုရောက်သွားပြီဆိုရင်ကျွန်တော်တို့စစ်သားတွေရဲ့အသက်ပေါင်းများစွာကိုကယ်တင်နိုင်ပြီးအောင်ဝဲရဖို့ကလည်းနီးကပ်လာမယ်လို့မျှော်လင့်ရပါတယ်
အစောဆုံးရှစ်လလေးလောက်မှာဒီအမျိုးအစားစစ်မြေပြင်သုံးတန်ကား14စီးကိုယူကရိန်းကိုပထမဆုံးပေးပို့ဖို့စီစဉ်ထားပါတယ်။ရုရှားနဲ့စစ်ဖြစ်နေတဲ့တနည်းနီးပါးဖြစ်လာချိန်မှာဒီ7နှစ် Leopard 2အမျိုးအစားတန်ကားတွေကယူကရိန်းတပ်တွေရဲ့တိုက်ခိုက်ရေးအင်အားကိုမြင့်တင်ပေးနိုင်မှုမျှော်လင့်ထားကြပါတယ်။ဥရောပမဟာမိတ်တွေကယူကရိန်းကို7နှစ် Leopard 2တန်ကားတပ်ရင်းနှစ်ရင်းဆင်လွတ်ဖို့စီစဉ်နေတာပါ။ဥရောပတစ်ခွင်မှာ7နှစ် Leopard 2တန်ကားအစီးရေက2000လောက်ဖြန့်ကျက်ရှိနေပါတယ်။လာမယ့်လမှာတော့ပထမခြေလမ်းဖြစ်စစ်မြေပြင်သုံးအစင်းသစ်ပြင်ဆင်ပြီးတန်ကား14စင်းကိုပထမဆုံးပို့ဆောင်မှုမျှော်လင့်ထားကြောင်းတာဝန်ရှိသူတွေဘက်ကပြောပါတယ်။ပိုလန်သမ္မတအန်ဒရီဒူဒါဟာတနင်္လာနေ့ကဒီလက်ချင်ရင်အခြေစိုက်စခန်းကိုတွားရောက်ခဲ့သလိုရုရှားကိုတိုက်ခိုက်နေတဲ့ယူကရိန်းကိုလည်းချီးကျူးစကားဆိုခဲ့ပါတယ
်။ယူကရိန်းကကျွန်တော်တို့အားလုံးကိုအကာအကွယ်ပေးနေတာပါ။သူတို့ကဥရောပကိုရောရုရှားရဲ့ခေတ်သစ်ကိုလိုနီနယ်ချက်ဝါဒကိုရောခုခံကာကွယ်နေတာပါ။ကျွန်တော်တို့ပိုလန်နိုင်ငံဟာတမိုင်းကနေပြီးရုရှားရဲ့နယ်ချက်ဝါဒအကြောင်းသိခဲ့ပြီးသားပါကျွန်တော်တို့ရဲ့အိမ်နီးချင်းယူကရိန်းတွေကကျွန်တော်တို့ကိုအကာအကွယ်ပေးနေတာအတွက်သူတို့ကိုကျေးဇူးတင်ရပါတယ
်ပိုလန်သမ္မတဒူဒါကယူကရိန်းနိုင်ငံသားတွေတဲ့အထောက်ပံ့တွေပေးဖို့လဲကမ်းလှမ်းခဲ့ပြီးလာမယ့်သတင်းပတ်တွေအတွင်းယူကရိန်းကိုစစ်လက်နက်အသုံးဆောင်ပစ္စည်းတွေပို့မှုပံ့ပိုးပေးဖို့လဲအနောက်မဟာမိတ်နိုင်ငံတွေကိုတောင်းဆိုခဲ့ပါတယ်
ခုဆက်လက်ပြီးတော့သတင်းပတ်ဆိုင်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်ပထမဆုံးမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုကြမှာပါတူရကီငလင်းဘေးတံကနေအသက်မသေးပဲလွတ်မြောက်လာကြသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းစင်တာမှာတူရကီနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံရေးသိပ်ပံနဲ့ပြည်သူ့အုပ်ချုပ်ရေးဘာသာရပ် PHC ဘွဲ့တင်ကြားနေတဲ့ရိုဟင်ဂျာကျောင်းသားကိုအောင်နိုင်ရွှေလည်းပါဝင်ပါတယ်ကိုအောင်နိုင်ရွှေကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မင်္ဂ င်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရအစီအစဉ်ကနေကြိုဆိုပါရစေကျမအင်ဂျင်နိုင်ပါတူရကီနဲ့ဆီးရီးယားမှာပြီးခဲ့တဲ့သတင်းဘက်ကလှုပ်ခဲ့တဲ့အင်အားပြင်းငလျင်တန်းကြောင့်သေဆုံးသူလူဦးရေဟာ4000ကျော်ထိရှိသွားပါပြီပျောက်ဆုံးနေသူအရေအတွက်ဟာလည်းအများအပြားရှိနေသေးပါပြိုကျခဲ့တဲ့တိုက်ခန်းအဆောက်အုံပေါင်းကလည်းထောင်ထဲချီရှိပါတယ်။အဲ့ဒီအဆောက်အုံတွေအောက်အသက်ရှင်နေရရှိနေသူတချို့ကိုလည်းကယ်ဆယ်နိုင်တဲ့အခြေအနေမျိုးတော့ရှိနေတာပ
ါ။
နိုင်ငံကအရေးပေါ်ကယ်ဆယ်ရေးသမားတွေလည်းရောက်ရှိနေပြီးတော့တူရကီကအဖွဲ့တွေနဲ့ပူးပေါင်းပြီးအကူအညီတွေပေးနေကြပါတယ်။ငလျင်တန်းကြောင့်လူဦးရေ5000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။အသက်ရှင်လွတ်မြောက်လာသူတွေအတွက်လည်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကနေအကူအညီတွေပေးနေကြပါတယ်။အဲ့ဒီထဲမှာငလျင်တန်းအပြင်းဆုံးခံလိုက်ရတဲ့ဟာတေးမြို့ကိုရောက်ရှိနေပြီးလူသားချင်းစာနာမှုအကူအညီလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေသူလည်းဖြစ်တူရကီနိုင်ငံမှာနိုင်ငံရေးသိပ္ပံနဲ့ပြည်သူအုပ်ချုပ်မှုဘာသာရပ်မှာ PhD ဘွဲ့အတွက်သင်ကြားနေတဲ့ရိုဟင်ဂျာကျောင်းသားကိုအောင်နိုင်ရွှေကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဒီမှာမြင်ရတဲ့ logistic area အားဒီအောက်သာကသီးသင်း Syrian refugee အတွက်လောက်ထားတဲ့ area တစ်ခုပဲဖြစ်ပါတယ်။ဒီ area အားဒီ Turkey တဲမှာအကြီးဆုံး logistic area တစ်ခုဖြစ်ပါတယ်
။အခုပြည်နေတာကရောင်သာပါအထွေပါဗောရိတ်တာဗောနော်ဖုတ်ဖုတ်အိုက်တမ်ပါတယ်အဲ့ဒီမှာစီပါတယ်အဲဒိုင်လုတ်ပေါ်တယ်အဲ့ဒါများများပါတယ်ခုလပဲနော်ခုလပဲပါတယ်အဲပြီးတော့တစ်ပစ်တို့ပါပါတယ်ပြီးတော့အဲကိုဆွေတို့မကန်းနာဗောကိုဆွေပါတယ်အဲကိုဆွေမမီကိုဆွေအတော့ဗောအဲ့လိုမျိုးဗောပါတယ်ကျွန်တော်ကတူဟောဗောကျွန်တော်ကလာတာဟောဗောဒီမှာမင်းကုလမတူနော်အဲInternational Youth Forum လောက်ခေါ်ပါတယ် International Youth Forum ကနေကျွန်တော်အဲမိတ္တနတ်ကူ Imam Khaya Suwe တော့ Malaysia မှာ NGO တခုရှိတယ်အဲ့ဒီ NGO နဲ့ဖူဖွန်ပြီးတော့ဒီကိုပါတာအခုဒီရောက်တဲ့နေရာကိုဟာတိုင်လောက်ခေါ်တယ်ဟာတိုင်ဒီနေရာလဲဒါအဆူဆုံးနေရာပေါ့ဒီမှာကကျွန်တော်နောက်မှာရှိတဲ့ background တော့အဲ့ဒီဒီရောက်တာပေါ့အဲအခုဒီမှာ lawless refugee မရှိပါဘူးလောလောဆယ်တို့နေဖို့အတွက်ဒီမှာဟောဆောက်တာပေါ့ခြေတွေတော့ပါရအစီအစဉ်လုံးနေတာကျွန်တော်ဟိုပေးမှာဆိုလို့ရှိရင် logistic တော့ဘာတော့အဲတို့အတဆောဘာတွေလွေးရှာရှိတယ်အဲ့ဒီရောက်တာကိုဟိုပေးမှာတို့စီစဉ်လောက်ထားတယ်ဒီမှာရှိတဲ့လူတွေအလောလောဆယ်အကတော့တို့အမျိုးရှိတယ်ဒီမှာအချက်မျိုးမှာပြောင်းထားတယ်အဲ့လိုမျိုးပေါ့အဲ့လိုအစီအစဉ်နဲ့ပြောင်းတယ်ဒါပေမဲ့ကိုကတော့အဲunder control ဘာလို့ control ဖြစ်သွားတယ
်ဟုတ်ကဲ့အဲ့တော့နိုင်ငံကအခုတူရကီဘက်ကရောနိုင်ငံကအကူအညီတွေကိုလွတ်လွတ်လပ်လပ်ဝင်ရောက်ခွင့်ပေးလာရှင
်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်လွှင့်ခွင့်ပေးတယ်ဒီမှာအဲ more than 100 countries ပေါ့နော်တရားရောအဲနိုင်ငံကနေအဲ different countries အဲလာပြီးတော့သူတို့ကိုမပေးတဲ့နေရာအဲ case ပေါ့နော်သူတို့လာပြီးတော့လူဒင်းတရှိရတယ်
ဟုတ်ကဲ့
control ပါလေ
ဟုတ်ကဲ့အခုဒီငလျင်ကြောင့်ဘေးဒုက္ခရောက်သွားတဲ့လူတွေအတွက်အဓိကအကူအညီတွေကဘာတွေလဲရှင
်အဓိကအကူအညီကသူတို့ကလောလောဆယ်သူတို့ကနေဖို့အတွက်အရေးကြီးပါတယ်ပြီးတော့အဲ survival အနေနဲ့သူတို့ကလူရဲ့ချက်တွေဟောပါအခုဒီမှာစောင်းနာရာဇီပြည်နေလို့ဟောပေါ့အဓိက solution သူတို့က invest လို့ရှိနေတယ်အင်းမဆိုလို့ရှိရင်ဒီမှာဆောင်းရစီဒီမှာကဟိုကျွန်တော်ကပိုပိုက်တဲ့စတာတီနေရာတာအဲ့ပါတယ်အဲ့ကြောင့်မလို့တော့သူတို့ကဟောပေါ့အဲအဝယ်သအဝယ်တေလို့သာအရေးကြီးပါတယ်ဘလန်ကေတို့ဖူဆိုဂျာကက်တို့နွေနွေတွေတွေတာနိုင်ပေါ့သူအဲ့လိုမျိုးပေါ့အဝယ်သအဝယ်သရောအဲ့လိုမျိုးသူတို့လို့ရှိနေအ
ဲ့တော့မြန်မာနိုင်ငံမှာလေအဲ့ဒီ2008တုန်းကဆိုရင်နာဂစ် ဟိုဟာไซโคลมုံတိုင်းဖြစ်ခဲ့တယ်လေအဲ့တော့ဒီလိုမျိုးပေါ့เนาะတိုင်းပြည်တွင်းမှာပြည်သူတွေကတကယ်ဘေးအန္တရာယ်တဘာဝဘေးအန္တရာယ်ဆွဆွရခံရတဲ့အချိန်မှာဒီလိုတိုင်းပြည်မှာအုပ်ချုပ်နေတဲ့တာဝန်ရှိတဲ့အစိုးရဘိုင်းကဘလောက်ထိအရေးကြီးလဲသူတို့ခန်းကဏ္ဍကနေဘာတွေလှုပ်ပေးနိုင်တယ်လဲဆိုတာဒီမြန်မာနိုင်ငံမှာနာဂစ်စ်ဖြစ်တော့အခြေအနေနဲ့အခုတူရကီမှာဒီကိုအောင်နိုင်ရွှေကိုတိုင်ကြုံတွေ့နေတဲ့အခြေအနေကိုရှင်းပြပြောပြလို့ရမလားရှင်ဒီအစိုးရ
တွေဒီနာမည်ရဲ့ဇလုံးကို check ဟို compare လောရမယ်ဆိုလို့ရှိရင်ဒီမှာကကျောရနီပေါ့နော်ဒီမှာသူဒီမှာကျောရနီပထမအနေနဲ့လောက်ချတဲ့အချိန်မှာလဲနိုင်ရင်နဲ့တူကီစင်လို့ရှိရင်စစ်ကုံပေါ့လဲနိုင်ရင်စစ်ကုံနော်မိုးအဲမိုးလင်းပိုင်းအစိုးစီပေါ့အဲ့ဒီအချိန်မှာပစ်တဲ့အချိန်မှာအဲပစ်ပစ်တော့တူကီယာဆူရာကချက်ချင်းအဲ rescue team ပေါ့နေရအလိုက်ကိုဖိုးလိုက်တယ်အဲလူတွေကိုခေသေးတဲ့ခေသေးပေါ့အထွေလူတွေလွယ်ရှာကိုသူတို့မှပါလို့အစ်တဲ့ဆိုပြီးတော့အဲအဲလူအစ်တဲ့အရှင်မှာသူတို့ on time အဲ team ရောက်တယ်ပေါ့နေရာတိုင်းမှာပြီးတော့သူကအာဟိုစဉ်းစားတယ်ကျွန်တော်ဒီမှာကဘာဒီမျိုးအဆင်အကူပြတဲ့အတွေ့အကြုံမလို့သူတို့ကဘယ်လိုလုပ်တာလဲဆိုလို့ရှိရင်နိုင်ငံတကာအနေနဲ့ rescue team အနေနဲ့ခေါ်တာတယ်အဲ liability ဒီမှာတကူကူလောက်ရမယ်ဆိုလို့ရှိရင်လောလောရအောင်သူတို့ခေါ်တာတယ် on the spot for example Bangladesh ကနေလေทีมตะกุลาเรไอ้ไอ้เหลือမျိုးပေါ့ China China ကနေတဲ့ team ตะกุลาเรအဲ့ဒီ different different country ကနေ team တွေဘောင်းစုံလာပြီးတော့ဒီမှာအလောလောတဲ့အဲ့လိုမျိုးပေါ့နောက်ပဲမြန်မာနိုင်ငံမှာအဲ့လိုမျိုးပြည်တအရှင်မှာလူတွေတော်တော်လေးစူးစူးဝါးဝါပြည်တအရှင်မှာမြန်မာနိုင်ငံမှာသူတို့လူတွေမှာတကယ်အကွန်လူအစ်တအရှင်မှာဘယ်လိုဖြုတ်ထားလဲကျွန်တော်မှာဘာမှအကွန်မလို့ဘူးကျွန်တော်မှာရှိရဟာနဲ့ကျွန်တော်လုံးမယ်ဆိုပြီးတော့အဲ့လိုမျိုးသရောကနေသူတို့အကွန်ယူထားတယ်အဲ့လိုမျိုးပေါ့မြန်မာနိုင်ငံမှာဆိုလို့ရှိရင်မြန်မာနိုင်ငံအစရအနေနဲ့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာသူတို့မှာပါဝါပဲလူရှင်တယ်သူတို့မှာလူတွေဘလုံးပဲတည်စေလူတွေဘလုံးပဲတော့ခရရရသူတို့မှာဘာသူတို့အဲ့ဒါကိုတော့မဆိုင်ဘူးသူတို့ဟာသူတို့ဘာပဲရှိတယ်သူတို့ပါဝါရှိရင်ဆိုပြီးပေါ့အဲ့လိုမျိုးပေါ့သူတို့ policy are different ပေါ့
အခုကောင်းနိုင်ရွှေကဒီအဲ့လိုမျိုးဟိုညနေစလောက်တဲ့နေ့အချိန်တုန်းကဘလို့ဘယ်မှာရှိနေရလဲရှင်အဲ့ဒီတူရကီမှာငွေလီလှုပ်တဲ့နေရာ
ဟုတ်တယ်ဟုတ်တယ်ကျွန်တော်ကဒီမှာကနေလင်းလောက်တာရှိမှာကျွန်တော်ကဒီမှာမဟုတ်ပါဘူးအဲ့တူရကီမှာအန်ကာရာလို့ခေါ်တယ်အန်ကာရာမှာပဲကျွန်တော်နေတယ်ကျွန်တော်ကမသိပါဘူးဒါပေမဲ့ဟိုအဲချောင်းတိုင်အဲနမစတေဖိုတာရာရှိမှာပေါ့ဒီခတဲ့အားချတယ်ချပြီးတော့ကျွန်တော်အဲfeeling at the mupi to are delimit channel tv ma kwa bo pun ta ba mae di ma le channel di new kwa bo gazian table kho re di ma le channel 66 twi chi de chin chin pun set de pun set bi da channel bi lo le channel channel ko dai channel tung chin tai yon ne me ba re me bi to a pyo da haut de di ma dilu lu ne le lo shat de dilu mu pit de ta ba mae alhamdulillah channel sa ba le elo pyo ta de to a domotri ta khoma ne de elo mu bo not so much at all new are new bo elimi pide serie ne de ne tacha tedien dwe paw la de elimi
bo okay ko ang nai shwe ja raw aku lo di lu da chin sana mu kunyi de pe ye apwe de ma pa win hlout sha la de a che ni wo le pyo pya paw shi belu phit belu pa la le paw no
chin raw belu twa ma solution a me ma human right activist ay bo rohingya human right activist bo အဲကျွန်တော်အဲပရိုဟင်ဂါသမကအဲတနင်္ဂနွေမှာတနင်္ဂနွေလုံးမှာရှိတဲ့ human rights ကိစ္စနဲ့ကျွန်တော်အလုံးလုံးပါတယ်အဲဒီမှာကကျွန်တော်မှာဒီမှာကအဲ international student forum ဆိုပြီးတော့ organization တစ်ခုရှိတယ်အဲ့ဒီ organization မှာကျွန်တော်အဲ lazim asia ဝရှိတဲ့ meeting conference ပိုင်းအဲ့လိုမျိုးရှိတယ်အဲ့ဒီ meeting မှာခြားတော့အဲ့ဒီကျွန်တော်အဲ့အဲ့ဒီ meeting မှာရကျွန်တော်ဘယ်လိုဆုံးဖြတ်တာလဲဆိုပြီးတော့ကျွန်တော် international student နိုင်ငံတကာကနေဒီမှာတူကီမှာလာပြီးတော့စာသင်တယ်အမျိုးမျိုးလုပ်တယ်အဲ့လိုမျိုးပေါ့ကျွန်တော်တူကီမှာနေပြီးတော့တူကီမှာတကယ်လူအစ်အရှင်မှာကျွန်တော်တကူကူလုပ်လို့မရဘူးဆိုလို့ရှိရင်ဘယ်လိုလူတွေအားကြည်တိဆက်လုပ်မယ်လို့ဆိုပြီးတော့ကျွန်တော်စဉ်းစားတယ်အမေမဒီမှာအခုကျွန်တော်ဒီမှာရှိတယ်ဆိုပြီးတော့ကျွန်တော်တာဝန်သမီးပြီးသွားတယ်ပေါ့ဒီ order ကကျွန်တော်မလို့ရမယ်အဲ့လိုကျွန်တော်ဖြစ်သွားတယ်ပေါ့အဲ့ဒီကြောင့်မလို့ကျွန်တော်လည်းကိုဟာကိုအဲဖိတ်စင်ပိုင်းရာခုတ်ပြီးတော့ donation လုပ်တယ်ပါပေးစီတွေလိုဆိုပြီးတော့ blanket တို့ jacket တို့အဲအဲ့လိုမျိုးပေါ့ကျွန်တော်လည်း donate တော့တာပါတယ်တခြားကျွန်တော်ရိုဟင်ဂျာမှာလည်းအမျိုးမျိုး organization တွေရှိတယ်အဲ့ဒီ organization နဲ့လည်းကျွန်တော် contact လုပ်ပါတယ်ပြီးတော့ကျွန်တော် different organization ကနေ different category နဲ့ဒီမှာတချို့လူတွေအားဖိုက်စင်တွေဖိတ်စင်ရောပါရောဖူတာတယ်တချို့ organization အားလူဝေးတစ်ဖက်စီတွေဝေပြီးတော့ဖူဖူဖေးတယ်အဲ့လိုမျိုးပေါ့
မြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမအင်ဂျင်နီယာ
မြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုဆက်လက်ပြီးတော့ကြံရှိနေသေးတဲ့သတင်းပတ်ဆိုင်ကဏ္ဍတွေကိုဆက်လက်ပြီးတင်ဆက်ပေးပါမယ်။ပထမဆုံးဆစ်ရှောင်တွေစီကိုအကူအညီရောက်ဖို့အရေးကြီးတဲ့အကြောင်းကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြရမှာဖြစ်ပါတယ်။ဆစ်အနာသိမ့်ပြီးနောက်ပိုင်းလုံခြုံရေးအရာတိန့်ရှောင်သူတွေတိုက်ပွဲကြောင့်နေရက်ဆွန့်ခွာသူတွေပိုပြီးများပြားလာတာကြောင့်ကျန်းမာရေးနဲ့စားနပ်ရိက္ခာအကူအညီတွေရရှိဖို့အခက်အခဲတွေကြုံနေရပါတယ်။ဒီအကြောင်းကမ္ဘာမြမမီဒီယာမြင်ကွင်းအဖြစ်ဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမာကတင်ဆက်ထားတာပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလူသားချင်းစာနာမှုအကူအညီတွေပုံမထရောက်စေဖို့နေစားဖြတ်ကျော်အကူအညီများလိုအပ်နေတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအိမ်မရှိတော့ဘူးငါမေးရတဲ့နှစ်သားအရွယ်မေးလေးကသူ့အဖွားကိုအိမ်ပြန်ရအောင်လို့ပူဇော်တော့အဖွားဖြစ်သူကသူ့မေးလေးကိုအဖွားတို့မှအိမ်မရှိတော့ဘူးငါမေးရလို့ဝမ်းနဲ့တန်တဝက်ဒေါသတန်တဝက်နဲ့ပြောနေတဲ့အဖွားဦးကတော့စကိုင်းတိုင်းခင်ဦးမြို့နယ်ရုံးစုရွာကပါအင်ဂျီ400ရှိတဲ့ရုံးစုရွာကြီးဟာဇန်နဝါရီ30ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းမီးရှို့တာကြောင့်အင်ဂျီ30သားကျန်ကတရွာလုံးပြာပုံဘဝရောက်ခဲ့ရတယ်လို့မြန်မာနောင်သတင်းဌာနရဲ့ဗီဒီယိုသတင်းတစ်ပုဒ်ကိုဖေဖော်ဝါရီ9ရက်နေ့မှာကြည့်ရှုရပါတယ်အဲ့ဒီသတင်းမှာပဲအမျိုးသမီးကြီးတဦးကသူ့တူမလေးကိုဝန်နေစစ်လာစစ်နဲ့ကလေးမွေးဖွားရမယ်အချိန်မှာအဝတ်အစားတွေအားလုံးမီးထဲပါသွားတော့ကိုမာဝတ်ထားတဲ့ထမိန်တစ်ထဲသာကြံခဲ့လို့အခက်ကြုံနေရတဲ့အကြောင်းငိုကြွေးရင်းဒေါသထွက်ပေါက်ကွဲနေတဲ့မြင်ကွင်းဟာလည်းရင်နှင်းစရာကောင်းလှပါတယ်
။ဖေဖော်ဝါရီလ13ရက်နေ့ AR သတင်းဌာနရဲ့သတင်းတပုတ်မှာလည်းရခိုင်ပြည်နယ်ရဲ့စစ်ဘေးရှောင်ပြည်သူတွေကိုနေရပြန်ဖို့စစ်ကောင်စီဝန်ကြီးတွေရဲ့ပြောကြားချက်ကိုလက်မခံနိုင်ဘူးလို့ဒေသခံတွေကပြောတဲ့အကြောင်းဖတ်ရှုရပါတယ်။စစ်ကောင်စီရဲ့ဝင်ကြီးသုံးဦးနဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်တို့ဟာဖေဖော်ဝါရီလ9ရက်နေ့ကကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေကစစ်ဘေးရှောင်စခန်းတွေကိုတွားရောက်ပြီးစစ်ဘေးရှောင်တွေကိုနေရပြန်ကြဖို့တွေးဆုံပြောကြားခဲ့တာပါမဟာမုနိစစ်ရှောင်စခန်းကစစ်ရှောင်ကျေးရွာသားတို့ကသူတို့ကဝင်တွေ့ပြီးတော့မိုးပကြမီပြန်ကြပါရွာမှာအိမ်မရှိတော့တဲ့လူတွေကိုလည်းအိမ်ဆောက်ပေးမယ်ဆိုပြီးပြောသွားတယ်ကျွန်တော်တို့ကတော့ဘယ်ပြန်မလဲနောက်တစ်ချိန်တကြောပြန်တိုက်ပွဲမဖြစ်ဘူးလို့ပြောလို့မှမရတာနောက်ပြီးတော့သူတို့စစ်ကောင်စီပြောတဲ့စကားတွေကဘလောက်ထိယုံကြည်လို့ရမလဲသူတို့ဘလောက်ထိတာဝန်ခံမှုရှိမလဲအားလုံးကလည်းသိနေကြတာဆိုတော့ကျွန်တော်တို့ဘာမှပြန်တင်ပြစရာမရှိဘူးလို့အေယာဝတီသတင်းမှာဖော်ပြထားပါတယ
်2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာနိုင်ငံရေးလုံခြုံရေးရတင်းချောင်ရသူတွေတိုက်ပွဲတွေကြောင့်နေအိမ်ဆွန့်ခွာရသူတွေစစ်ကောင်စီတပ်တွေကကျေးရွာတွေကိုမီးတင်ရှို့လို့အိမ်ယာမဲ့ဖြစ်ခဲ့ရသူတွေအရေအတွက်ဟာတိမ်တန်းရှိနေပါပြီစစ်ဘေးချောင်တွေဟာနီးစပ်ရာတောတဲ့တောင်တွေထဲမှာဖြစ်တယ်လို့နေကြရတာတွေရှိတယ်လို့တိုင်းရင်းသားလက်နက်ကင်တပ်တွေထိမ့်ချုပ်ထားတဲ့လွတ်မြောက်နယ်မြေနဲ့နယ်စပ်ဒေသတွေအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုးလုံနေကြရပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂထုတ်ပြန်ချက်တွေကိုလေ့လာကြည့်ရအောင်ပါ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရံပုံငွေအဖွဲ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးငယ်တွေအပါအဝင်အိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူအရေအတွက်ဟာ 1.4 တန်းရှိတယ်။နိုင်ငံရေးနဲ့စီးပွားရေးအကျပ်အတည်းတွေကြောင့်ထိခိုက်နစ်နာရသူတွေက 18.6 တန်းရှိတယ်။အဲ့ဒီအထက်မှာကလေးငယ် 5.6 တန်းပါဝင်တယ်။ Owen song qua should be on Nitaya Dudima, a sa ahara shoot demu, tau doi lunoso meyashimu, ain't the net, go ye dancing ye piatanarine, Gagwe se meyashi nane, a care carrying a chung duini yare, Eddie piatanarigu, pishin nine busu ye, Natana said don't win him, American dollar dea, chowseku dadama, chow danlu adelu, unicef cap yobare. To do wave, Gula the Maga, Ludajan Sana Musaya, ni nae mujo, you and ucha gale. Mamanangama Ayebo Okuni Lu Anidu, Lee Datama Nadan Shide, Eri Ludwigu, Natana said Doma, Kuni Taupa Naibu Soye, American Dollar, Konea Chauce Lidan Lu Abarelu, Pifori Nayaniga, Taupian Tavare.
Yibianga Sebe Shani at Chinurina Patapi, Sebe Shani Sikura and Toya Tisongere, Amyota Nino Yesuya, Amyotami, Kalitang in it, Lunga Yia Winzi, Dorsuzana Lala Suga, Kulu Piojavare.
Sebe Shani Nine. Tikalu Achati Karo Chiga Satongo Mono Satao Siari ne Sewari Pipare. The Cho Kemni Jaro Tautong Yi Batao Shapa Kekeni Pipare Uma Pienchama Pigare Larakini Sishams Kanyu Dware Kama Yi Keke Imitama Chimani Bare Biro di Sishams Kanima Sautare Saoni Kalebe Wane Nabio Plastic Ne Pitted out the Nature Kama Wapuja Bio di Plastic Diale Swim Yedware Dwejang Taman Sapo Lu Abare Biro Yeshe Bono di Sishams Kanima Niare Dwejang di Lumuye Kekere Le Shibare Lumuye Piatanari Bono Janabis Jampe Murile တွေ့ရပါတယ်ဆရာနာသိမ့်မှုကြံစီတဲ့စူးစမ်းတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ကလေးတွေအလုံးကာကွယ်ဆေးလဲထိုးနှံခြင်းမရှိတော့ပါဘူးကာကွယ်ဆေးတွေလည်းမရတော့ပါဘူးအဲ့ဒါတော့ဒီကလေးတွေရဲ့ကျန်းမာရေးအတွက်အဓိကလိုအပ်တဲ့အချက်ဖြစ်နေပါတယ်ဟုတ်ပါတယ်ဝန်ကြီးပြောသွားသလိုပါပဲကလေးတွေကာကွယ်ဆေးမထိုးရတာကြောင့်တချို့ဆေးဘေးကြောင့်စခန်းတွေမှာ ပိုလီယိုရောဂါလက္ခဏာတွေတွေ့ရတဲ့ဆိုတဲ့အတိမပြုနိုင်တဲ့သတင်းတွေကိုဆေးဘေးကြောင့်စခန်းတွေမှာအကူအညီပေးနေသူတွေထံကကြားသိရပါတယ်။တခါဆေးဘေးကြောင့်စခန်းတွေစီကုန်စီတဲပို့တဲ့လမ်းတွေကိုစစ်ကောင်စီတပ်တွေကပိတ်ဆို့ထားတာတွေရှိတဲ့အတွက်ဆန်တဲ့အခြေခံစားကုန်တွေရရှိနိုင်ဖို့အခက်အခဲတွေလည်းကြုံနေကြရပါတယ်။လူသားချင်းစာနာတဲ့အကူအညီပေးလုပ်ငန်းစဉ်တွေဟာစစ်ကောင်စီရဲ့ 2015年5月25日，武汉大雨，天气变坏。大江、鲁大江三南木阿古尼瑞古，比瑞阿布曼兰江都一边，印尼间南干瑞个特色，内沙古撇脚北部南移，cross border assistance哈，阿耶基的计划撇拉巴的。阿土的片，台内印尼阿南干瑞个特色，内沙撇比阿古尼瑞北部南移古，古拉的马个伊金西瑞巴文，特产亚南干伊印阿苏瑞阿尼呢，阿塞楼上等的路，台面马内沙马。
စစ်ဘေးခြောက်တွေကိုအကူအညီပေးလုပ်ငန်းတွေဆောင်ရွက်နေသူတူကပြောကြားကြောင်းပါခင်ဗျာကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီး ISP မြန်မာမြင်ကွင်းကျမှတ်စုကိုထုတ်လွှင့်ပေးလိုပါတယ်ဆရာနာသိမ့်မှုအလွန်အဓိကဆုပ်ယုပ်မှုခုနှစ်ရက်နဲ့မြန်မာလူအဖွဲ့အစည်းအတွက်မျှော်လင့်ချက်အလင်းကန်းအလင်းတန်းတစ်ခုကို ISP မြန်မာကဒီတစ်ပတ်မြင်ကွင်းကျမှတ်စုမှာ
စစ်အာဏာသိမ်းအကျိုးသက်ကြောင့်နှစ်နှစ်အတွင်းဆုပ်ယုပ်ခဲ့တဲ့အကြောင်းခုနှစ်ရက်နဲ့အနာဂတ်လူအဖွဲ့အစည်းအတွက်မျှော်လင့်စရာအကြောင်းရက်တစ်ခုကိုISP မြန်မာကတင်ပြသွားပါမယ်။မြေဥတုပြူလီယာကောင်းစဉ်နဲ့တင်ဆက်မဲ့ဒီအကြောင်းအရာမှာအပိုင်းသုံးပိုင်းခွဲပြီးဖော်ပြဖို့ရှိပါတယ်။အခုတစ်ပတ်မှာတော့စီးပွားရေး၊ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာဘာတွေဆုပ်ယုပ်ခဲ့တယ် ရဲ့ရင်းညွှန်းနှုန်းအရနှစ်နှစ်အတွင်းမှာကြံ့ဝေတန်ဖိုးဟာ60ရာခိုင်နှုန်းထိကျဆင်းသွားပါတယ်ပြင်မာဈေးကွက်ကရင်းညွှန်းနှုန်းအရဆိုရင်တော့ကြံ့ဝေတန်ဖိုးဟာ130ရာခိုင်နှုန်းထိကျဆင်းသွားခဲ့ပါတယ်ဒါကြောင့်အာနာမသိမ်းမီကကျပ်သိန်း100ရှိတဲ့လူတဦးပိုင်ဆိုင်တဲ့ငွေတန်ဖိုးသိန်း30ကနေသိန်း60လောက်ထိညှော်နေသွားတာဖြစ်ပါတယ် COVID-19 ကာယရောဂါကြောင့်စံချိန်တင်သေဆုံးခဲ့တာတွေကလည်းကျန်းမာရေးခန္ဓာရဲ့ဆုတ်ယုတ်မှုတွေထဲမှာထင်ရှားဆုံးဖြစ်ခဲ့ပါတယ်။အာနာမသိမ့်မီက COVID-19 ကြောင့်သေဆုံးခဲ့ရသူဟာ2600ကျော်သာရှိခဲ့ပါတယ်။အာနာသိမ့်မှုအလွန်2021ခုနှစ်အတွင်းမှာပဲလူပေါင်း16000ကျော် COVID-19 နဲ့သေဆုံးခဲ့တာပါ။ဒါကြောင့်အာနာမသိမ့်မီနဲ့နှိုင်းယှဉ်ရင်သေဆုံးမှု6ဆကျော်မြင့်တက်သွားတာပါ။COVID-19 တတိယလိုင်းကာလဖြစ်တဲ့2021ခုနှစ်ဇွန်လကနေဩဂတ်လအတွင်းရန်ကုန်မြို့ကတုတ်တန်တွေမှာတကြိုရသူပေါင်း 4,000 ကျော်အထိရှိခဲ့ပါတယ်။တစ်ဖက်မှာလည်းကျန်းမာရေးဝန်ထမ်းစုစုပေါင်းရဲ့45ရာခိုင်နှုန်းကျော်ဟာစီရမ်ပလုတ်ရှားမှုမှာပါဝင်ခဲ့ပါတယ်။ဒီနှစ်နဲ့အတွဲမှာကျောင်းပညာသင်ယူဝင်ဆုံးရှုံးမှုကလည်းတိတာတဲ့ဆုတ်ယုံမှုတစ်ခုဖြစ်ခဲ့ပါတယ်။အာနာမသိမ့်မီ 2019-2020 ပညာသင်နှစ်မှာကျောင်းအပ်နှံသူပေါင်း 6.2 တန်းကျော်ရှိခဲ့ပါတယ်။2021ခုနှစ်နိုဝင်ဘာလမှာစစ်ကောင်စီကစာသင်ကျောင်းတွေပြန်ဖွင့်ပြီးကျောင်းတက်သူ 2.3 တန်းသာရှိခဲ့ပါတယ်။နောက်ပိုင်းမှာတော့ 5.6 တန်းထိကျောင်းပြန်တက်ခဲ့ပါတယ်။ဒါကြောင့်အာနာသိမ့်မှုအလွန်ပညာသင်နှစ်၃နှစ်အတွင်းပညာသင်ယူဝင်ဆုံးရှုံးခဲ့ရသူပေါင်း၈တန်းကနေ၁၀တန်းအထိရှိနိုင်ပါတယ်။နိုင်ငံတော်မှာဆရာဆရာမ၄သိန်းကျော်ရှိတဲ့နဲ့တသိန်း2500ကျော်ကစီရမ်လှုပ်ရှားမှုမှာပါဝင်ခဲ့ပါတယ
်။မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူ ISP မြန်မာရဲ့မြင်ကွင်းကျယ်အမှတ်စုကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးမြန်မာပြည်မှပေးစာကဏ္ဍကိုတင်ဆက်ပေးပါမယ် VOA မြန်မာပိုင်းကသောတာရှင်တွေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးမအေးတန်တာကျော်ကပေးစာပြန်စာကဏ္ဍအနေနဲ့တင်ဆက်ထားတာနားဆင်ကြပါခင်ဗျာ
ကျေးရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ကောင်းနာမည်ကအမျိုးသမီးဖြစ်နေပေမဲ့စာရေးလာတဲ့အမျိုးသားတူကတော့မင်္ဂလာပါ VOE ကိုညမနဲ့နားထောင်ရလို့အဖွဲ့သားတွေအားလုံးကိုလေးစားကျေးဇူးတင်မြဲပါသတင်းမှန်တွေဗဟုသုတရစရာတွေကိုအားတက်သရောဗမာတန် PP တသဒါမှမဟုတ်လေစကားလေးတွေကိုမူရင်တိုင်းဝဲထဲတဲ့တန်လေးတွေနဲ့နားထောင်ရလို့ကြည်နူးလို့ပါဗျာအဖေမေကိုလည်း VOE နားထောင်ခြင်းပါအောင်လုပ်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်အခုအသက်80ကျော်တဲ့အထိနားထောင်တော့မှာအားလုံးချမ်းသာကိုယ်စိတ်မြဲကြပါစေဆုပြီးတော့ဆုတောင်းပေးလာပါရယ်ဟုတ်ကဲ့ပါအသက်80ကျော်ထိနှစ်ရှည်လာများနားဆင်အားပေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ဦးရေဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါရယ်ရှင်နောက်ထပ်သောရရှင်တယောက်ကတော့ဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေဗီဒီယိုသတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးပေးမယ်လေအင်တာနက်မကောင်းတဲ့အတွက်ကြောင့်မလို့ရဲမမှန်မကြည့်ရပါဘူး။ဒါကြောင့်စာမရေးပြစ်တာပါ။ဝိုင်းတော်သားတွေအားလုံးကျန်းမာပါစေတဲ့။ဟုတ်ကဲ့။ဘာပဲဖြစ်အခုလိုမျိုး view ကိုအားပေးနေတဲ့အတွက်အထူးကျေးဇူးတင်ပါရနော်။ကျမတို့အစီအစဉ်တွေကိုဒီအင်တာနက်ကနေ line မကောင်းလို့မကြည့်ရဘူးဆိုရင်လေ radio ရှိရင်တော့ line တိုမီတာ radio နဲ့နားဆင်လို့ရပါတယ်နော်။ meter line တွေကိုလည်းနေ့စဉ်အတန်ထုတ်လွှင့်မှုအစီအစဉ်မှာကြီးညာပေးနေပါတယ်ရှင်။တချို့ line tomometer တွေဆိုရင် battery တောင်မှမလိုဘဲနဲ့နေရောင်ခြည်သုံးပြီးတော့ဖွင့်လို့ရတဲ့ line tomometer မျိုးဖြစ်ပါရဲ့နော်။ဘာပဲဖြစ်ဖြစ် line လေးကောင်းတဲ့အချိန်မှာအခုလိုပြေးလွှာ view ကိုစာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင် Worldly Conscience ဆိုတဲ့သောရရှင်ကျွန်မအတန်ထွက်တာမှားမှာပါတေးကြပါရဲ့အင်္ဂလိပ်လိုရေးထားပေမဲ့ကျွန်မအတန်မထွက်တတ်တဲ့နာမည်မျိုးဖြစ်နေလို့ပါ။ဒီသောရရှင်ကမင်္ဂလာပါ view ရေးတဲ့အပတ်စဉ်တောက်ကြနေတိုင်းတင်ဆက်ပေးနေတဲ့အမျိုးသမီးရေးရာကဏ္ဍမှာနောက်ခံသချင်းလေးရဲ့အဆိုနဲ့သချင်းနာမည်ကိုကျေးဇူးပြုပြီးဝင်းငှပေးပါနော်တဲ့။ရေဒီယိုမှာနားဆင်ရတိုင်းတမျိုးလေးခံစားရလို့ပါ။ကျေးဇူးတင်ပါတယ်တဲ့။ဟ ဟုတ်ကဲ့ပါရှင်သူများတွေလည်းခဏခဏဒီတခြင်းလေးကိုကြိုက်တယ်ဆိုတော့မေးလာကြပါတယ်ဒီတခြင်းနာမည်က Power of Me ဖြစ်ပါတယ်ထူးခြားတာကဒီတခြင်းကရုပ်မြင်သံကြားအစီအစဉ်ထုတ်လွှင့်မှုတွေအတွက်တည်တံ့ထုတ်လုပ်ထားတဲ့တခြင်းဖြစ်ပါတယ်အပြင်မှာရောင်းချဖြန့်ဝေတဲ့တခြင်းမျိုးမဟုတ်ပါဘူးเนาะဒါကြောင့်မလို့အပြင်မှာတော့ရှာနာထောင်လို့ရမယ်မထင်ပါဘူးရှင်စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်မြမပြည်ကပေးစာအစီအစဉ်ကနေပြီးခဲ့တဲ့တစ်ပတ်မှာထုတ်လွှင့်ပေးသွားတဲ့စာလေးတစ်စောင်ကိုနားထောင်ပြီးတော့စိတ်မကောင်းလွန်းလို့စာရေးလာပါတယ်ဆိုတဲ့သောရရှင်ကသူကအားပေးလာတာကြာပါပြီတဲ့စာရေးလိုက်ဖြစ်လိုက်နဲ့ဘရောမှစာမပို့ဖြစ်ပါဘူးဒီနေ့တော့စိတ်မကောင်းဖြစ်လွန်းလို့ဒီစာလေးကိုရေးပြအောင်ရေးပို့လိုက်ပါတယ်စာကိုဖတ်ဖြစ်အောင်ဖတ်ပေးပါနော်တဲ့ဟုတ်ကဲ့ပါဒီသောရရှင်ဘဲစာကိုများနားဆင်ပြီးတော့စိတ်မကောင်းဖြစ်သွားတာလည်းကြည့်ရအောင်ပါနော်
ဒီနေ့တင်းနေလာနေပေးစာပြန်စာအစီအစဉ်မှာဖတ်ပြသွားတဲ့သခိုင်းတိုင်းကစာကြောင့်စိတ်မကောင်းနှွန်းလို့ပါကျမကကချင်ပြီကပါကျမတို့တွေပြောမနေပါဘူးခလေးတွေလည်းသခိုင်းတိုင်းနီးသူပဲကြောင်းတက်မနေပါဘူးခလေးတွေအနာကပ်မဲ့နေပါတယ်ကျမတို့မိဘတွေကအများကြီးပါလိုင်းတုံးတာတော့လိုက်မပေးရဲမရှဲရဲပါဘူးကျမတို့တွေပြောမနေပါဘူးသခိုင်းမကွေးကရင်ချင်းကရားကပြည်သူတွေနဲ့တူတူခံစားရပါတယ်ပြည်သူပြည်သားအားလုံးအာဏာရှင်လက်အောက်ကနေအမြန်ဆုံးလွတ်မြောက်ပါစေလို့အမြဲဆုတောင်းပေးနေပါတယ်လို့ VOA စကိုင်းကပြည်သူတွေကိုပြောပြပါထုံးစံတိုင်းကျမလည်းကြောက်တက်တယ်အသက်ရှင်ကျင်သေးတယ်မတရားအဖမ်းမခံခြင်းမူအကောင့်မပြောပါနဲ့နော်ကျေးဇူးပါ VOA
ဟုတ်ကဲ့ပြီးခဲ့တဲ့တစ်ပတ်ကမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့စာကိုရည်ညွှန်းဟန်တူပါတယ်နော်စကိုင်းတိုင်းထိကြိုက်နယ်မှာအခြေအနေအရန်ဆိုးရွားတဲ့စီးရီးအခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့စာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကြောက်လို့ပါအသက်ရှင်ခြင်းပါတယ်။ဒါပေမဲ့တခြားတိုင်းနယ်ဒေသတွေမှာဖြစ်နေတဲ့အခြေအနေတွေအားလုံးထပ်တူထပ်မြခံစားရပါတယ်ဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့သူ့ရဲ့ခံစားချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကလည်းအကောင့်နံပါတ်မပြောပါနဲ့တဲ့။စကားစာကိုကြောက်လို့ပါဆိုပြီးတော့စစ်ကောင်စီကိုကြောက်တဲ့တော်ရရှင်တယောက်စာရေးလာပါတယ်။
မင်္ဂလာပါ VOA ခင်ဗျာကျေးဇူးပြုပြီးတော့အကောင့်နံပါတ်မပြောပါနဲ့ခင်ဗျာစကားစကိုကြောက်လွန်းလို့တော့မဟုတ်ပါဘူးဒီကောင်လေးနဲ့မပတ်သက်ချင်းလို့ပါ VOA ရေနိုင်ငံတကာကိုသိအောင်ပြောပြပေးပါစကားစကိုနိုင်ငံတကာကဖိအားမပေးနိုင်တော့ဘူးလားခင်ဗျာဆဒမ်ဟူစိန်တို့ဂဒါဖီတို့ဘင်လာဒင်တို့လိုလူတွေကိုတော့နှိမ်နင်းခဲ့သေးတာမြန်မာစစ်ကောင်းဆောင်တွေကိုဘာလို့မနှိမ်နင်းနိုင်တာလဲဆိုတာသိချင်ပါတယ်ဒီကောင်လေးမျက်နှာကိုကြည့်ရတာစက်တီတုံးလိုက်တာဗျာစကားတွေကိုဘလောင်းမလဲပြောပြီးမျက်နှာပြောင်တိုက်လွန်းလို့အခုလဲနောက်ထပ်6လသက်တန်းထပ်တူတာစိတ်တုံလွန်းလို့အခုလိုစာရေးပြီးတော့ VOA ကိုတောင်းဆိုရတာပါကျေးဇူးတင်ပါတယ်ဗျာ VOA ကိုအမြဲအားပေးနေပါတယ်ခင်ဗျာ
ဒီလိုစာရေးပါဝင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုကျွန်တော်တို့စီကိုစာရေးသားပို့နိုင်ကြပါတယ်နော်နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးစီမှာတယ်ရှင်ဖွင့်စာရေးချင်လို့ပါတဲ့အကောင့်နံပါတ်မဖော်ပြပါနဲ့ကျွန်တော်က CDM စစ်သားပါဆိုပြီးတော့သူကရေးလာပါတယ
်ကျွန်တော်တို့ CDM စစ်သားမိသားစုတွေကိုအမေရိကန်အစိုးရကခေါ်ယူမဲ့ဒုက္ခတဲ့အစီအစဉ်နဲ့ခေါ်ယူပေးနိုင်ဖို့ NUG အစိုးရအနေနဲ့ဆောင်ရွက်ပေးစီခြင်းပါတယ်ခင်ဗျာအမေရိကန်ရောက်မြမဒီမိုကရေစီအရေးလှုပ်ရှားသူတွေအနေနဲ့လည်းကျွန်တော်တို့ CDM စစ်သားမိသားစုတွေကိုအမေရိကန်အစိုးရကခေါ်ယူမဲ့ဒုက္ခတဲ့အစီအစဉ်နဲ့အမေရိကန်နိုင်ငံကိုခေါ်ယူပေးစီခြင်းပါတယ်ခင်ဗျာတတိယနိုင်ငံတစ်ခုခုမှာစစ်သား CDM တွေရွှေ့ပြောင်းနေတိုင်ခွင့်ရမယ်ဆိုရင် CDM လုံးမဲ့စစ်သားတွေများစွာရှိလာနိုင်ပါတယ်လို့ယူဆရပါတယ
်မြန်မာနိုင်ငံကစစ်သားတွေအနေနဲ့လည်းမြန်မာနိုင်ငံမှာမနေရဘဲနဲ့ဘေးကင်းတဲ့နိုင်ငံတနိုင်ငံငယ်မှာခိုလုံရမယ်ဆိုရင်တော့စစ်သားတွေအများကြီးထွက်လာပါလိမ့်မယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။ရင်းဖွင့်စာကိုဖတ်ပေးတဲ့အတွက်ကြောင့်လို့ VOA ကိုထူးကျေးဇူးတင်ပါတယ်တဲ့။ကျမတို့စီကိုရေးနေတဲ့စာရီအားလုံးကိုကျမတို့တတ်နိုင်ကြမြတ်ဖော်ပြပေးနေပါတယ်နော်။နောက်ထပ်တော်ရရှင်တက်ကတော့အချစ်ဆုံးအမုန်းခံဆိုတဲ့တော်ရရှင်မှာကျွန်တော်ကအခုမှစာရေးဘူးတာပါ။စာရောက်ခင်တိတ်ကောင်းပါမယ်တဲ့။သူပြောချင်တာကထိုင်းကလူကြီးတွေမြန်မာပြည်ကအာဏာရှင်ကိုကူညီနေတာရက်သွားအောင်လို့ VOA ကတစင်တင်ပြပေးပါတဲ့ဆိုလိုတာကတော့ထိုင်းနိုင်ငံအစိုးရအနေနဲ့မြန်မာစစ်ကောင်စီကို Kunyi nire supra wibang kaniya zlo di Tora Shinga le dago yetan aang lo biwa supra pyo la ra psipari. Tora Shinga le dwe bizarri ku jitipa di maare yetche maare shin, along dwe po mo gamu asimpi ye dhrintipa paisai nai maazi lo sena piwari no. ဒီမှာတော့ဗီဒီယိုအမြင်မှာပါရဲ့ရုပ်မြင်သံကြားနဲ့ဗီဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးချုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရှင်းပြဆောင်ရေးစင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် ဗီဒီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မျက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ဗီဒီယိုမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီရှင်ဖွင့်စာရီနဲ့ဒေသချင်းတောင်းလာတဲ့တင်းငွေနဲ့ညာပိုင်းနဲ့တင်းနာနဲ့မနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA အင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက
မအေးတန်တာကျော်စီစဉ်တင်ဆက်တဲ့ပေးစာပြန်စာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဖိလစ်ပိုင်နိုင်ငံမှာဇုံတွဲတစ်တွဲဟာမင်္ဂလာပွဲမှာလက်ကင်ပန်းစည်းအစာကျက်သွန်ဦးတွေကိုအတွဲလိုက်ကန်ခဲ့ကြပါတယ်။ဘာလင်တိုင်းဒေးစ်ချစ်သူများနေ့ကိုကမ္ဘာတစ်လွှားကနိုင်ငံတချို့မှာစူပေါင်းလက်ထပ်ပွဲတွေက
ချက်တော့ညဦးစီးရကြီးနေတဲ့အတွက်ဖိလစ်ပိုင်ဆောင်တဲ့တွေဟာမင်္ဂလာပွဲမှာလက်ခံဖန်စီအစားချက်တော့ညဦးကြီးအတွေ့လိုက်ခံခဲ့ကြပါတယ်ဧပြီလကဘယ်ရီနိုဘစ်နဲ့အာဝင်နိုဘစ်တို့ရဲ့လက်ထပ်ပွဲမှာချက်တော့ညဦးတွေကိုခံခဲ့ကြတာပါဖိလစ်ပိုင်နိုင်ငံမှာချက်တော့ညဦးတွေရဲ့ဈေးကချက်သားဝက်သားထက်တောင်ကြီးသွားတာကြောင့်အခုလိုချက်တော့ညဦးတွေကိုတန်မိုးရှိတဲ့ပစ္စည်းတစ်ခုလိုကန်ဆောင်ခဲ့ကြတာပါဈေးတက်ရတဲ့အကြောင်းရင်းကတော့ရာသီဥတုဖောက်ပြန်တာလက်သမားတွေကိုအထောက်ပံ့မပေးတာနဲ့ကုန်ပစ္စည်းပြက်လက်သွားအောင်မတမာသူကုန်တွေကပစ္စည်းတွေလောင်ထားပြီးဈေးကစားတာတွေကြောင့်လို့ဆွဆွဲကြပါတယ်ဒီကျွတ်သူနီဦးလက်ကင်ပန်းစီရဲ့အလေးချိန်ကတော့ဆက်တပေါင်းရှိပါတယ်မင်္ဂလာဆောင်ကန်နီ၄ရက်အလိုမှာမှပန်းစီအစားတကီလိုကိုအမေရိကန်ဒေါ်လာ70ဒေါ်လာလောက်အထိတက်သွားတဲ့ကျွတ်သူနီဦးတွေကိုပန်းစီအဖြစ်နဲ့ခြိုင်းဖို့ဆုံးဖြတ်ခဲ့ကြတာပါဒါဟာချက်သားဝက်သားထက်တောင်ဈေးကြီးနေတာဖြစ်ပြီးကျတုန်ဒီဥတွေကိုလည်းမင်္ဂလာဆောင်ပြီးရင်ထမင်းချက်ဖို့အတွက်သုံးနိုင်ပါတယ်။သူတို့သမီးကလည်းကျတုန်ဒီဥကိုပန်းစီလောက်ကင်တယ်လို့သူတို့သမီးအရန်တွေကလည်းကျတုန်ဒီအလှချင်းနှောင်းနေကင်ထားခဲ့ကြပါတယ်။ကျတုန်ဒီဥစည်းပြန်ကြဖို့ဖိလစ်ပိုင်စိုက်ပျိုးရေးဝန်ကြီးဌာနကပြပကကျတုန်ဒီဥတွေတင်သွင်းလာပြီးတကီလိုကို2ဒေါ်လာကနေ3ဒေါ်လာစီပြန်ရအောင်ကြိုးပမ်းနေပါတယ်။တစ်ဆက်ထဲမှာပဲဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကပန်းဆိုင်တစ်ဆိုင်ကဖလန်တိုင်းချစ်သူများနေပန်းစီတွေကိုကျက်သွန်ဒီကျက်သွန်ပြူဟင်းသီးဟင်းရွက်မျိုးစုံနဲ့ပြုလို့ရောင်းချပါတယ်။ငရုတ်သီးခရမ်းငင်သီးကျင်းစားတဲ့ဟင်းချက်ဆရာအသီးရက်တွေမျိုးစုံရွေးလို့ရပါတယ်။ဒီလိုစိတ်ကူးကိုဝယ်ယူတဲ့သူတွေကလည်းသဘောကျကြပါတယ်။ဈေးနှုန်းကတော့အမေရိကန်9ဒေါ်လာကနေ28ဒေါ်လာအထိကျပါတယ်။ပန်းစီတစ်စီးဆိုရင်တော့နှင်းစီ12ပွင့်ပါတဲ့ပန်းစီတစ်စီးကအမေရိကန်ဒေါ်လာ36ဒေါ်လာလောက်ပေးရတာပါရှင်။
ပြီးခဲ့တဲ့အပတ်မှာအိန္ဒိယနိုင်ငံမြောက်ပိုင်းကဘာယာနသီမြို့မှာဇုံတွဲပေါင်း 1,800 တွဲဟာစူပေါင်းမင်္ဂလာဆောင်ခဲ့ကြပါတယ်။မင်္ဂလာအခမ်းအနားကျင်းပဖို့မတက်နိုင်သူတွေအတွက်အစိုးရအလုံသမားရေးဝန်ကြီးဌာနကဦးစီးကျင်းပပေးခဲ့တာပါ။အကြီးအကျယ်ကျင်းပလေးရှိတဲ့မင်္ဂလာအခမ်းအနားဘိုးနဲ့
ခန်းဝင်ကြီးတို့မဟုတ်တင်တောင်းကြီးကိုသူတို့သမီးမိဘတွေဘက်ကပေးရတဲ့ထုံးစံရှိတဲ့အိန္ဒိယနိုင်ငံကအထူးသဖြင့်ငွေကြေးမတက်နိုင်တဲ့မိဘတွေအတွက်အခုလိုစူပေါင်းမင်္ဂလာဆောင်တဲ့ပွဲဟာငွေကြေးဆိုင်ရာဖိစီးမှုတွေကိုရော့သွားစေတာပါအခုလိုစူပေါင်းမင်္ဂလာပွဲတွေဟာအိန္ဒိယကစီးပွားရေးအရမတိုးတက်သေးတဲ့လူအတိုင်းဝိုင်းအတွင်းမှာရေပန်းစားလူကြိုက်များပါတယ်ခင်ဗျာ
ဗလန်တိုင်းစီးချစ်သူများအနေမှာထိုင်းနိုင်ငံကစုံတွဲ90ကျော်လောက်စင်ပေါ်မှာစူပေါင်းမင်္ဂလာဆောင်ခဲ့ကြပါတယ်ထိုင်းနိုင်ငံအရှေ့ပိုင်းချွန်ပူရီခရိုင်နုံနုတ်ယုခဗေဒပန်းဦးကျင်ကြီးထဲမှာကပြဖျော်ပြတဲ့သူနဲ့အတူစုံတွဲတွေကစင်တွေကိုစီးပြီးမင်္ဂလာပွဲကျင်းပခဲ့ကြတာပါစင်ပေါ်မှာပဲအတူလိုက်ပါလာတဲ့ဒေသခံတာဝန်ရှိသူတူကမင်္ဂလာလက်မှတ်ရေးထိုးတာကိုကြီးကြပ်ပေးပါတယ်ကြည့်နူးစရာကောင်းပါတယ်လို့ထိုင်းအမျိုးသမီးနဲ့၃နှစ်တွဲခဲ့ပြီးတော့အဲ့ဒီနေ့မှမှလက်ထပ်ခဲ့တဲ့အမေရိကန်ငင်းစားတူကပြောပါတယ်အခုလိုပွဲကိုတော့ကိုဗစ်ကပ်ရောဂါမတိုင်ခင်ကလည်းစင်တွေနဲ့ကျင်းပလေးရှိပြီးဇုံတွဲရာနဲ့ချီမင်္ဂလာဆောင်လေးရှိပါတယ်ရှင
်ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာတော့ဖေဖော်ဝါရီ14ရက်ဗဲလင်တိုင်းဒေးချစ်သူများနေ့မှာလူ1300ကျော်ပါဝင်တဲ့တက်တုပ်ရိုက်ချင်းတွေ့ပြီးချစ်သူဇုံတွဲရှာတဲ့အခမ်းအနားကိုကျင်းပခဲ့ပါတယ်။အရင်က2019ခုနှစ်ကအိုင်ယာလန်နိုင်ငံဒပ်လင်မြို့မှာလူအယောက်940ကျော်တက်တုပ်ရိုက်တွေးဆုံပြီးချစ်သူရီးစားရှာဖို့လုပ်ပေးတဲ့အခမ်းအနားကတင်ထားတဲ့မှတ်တမ်းစံချိန်ကိုကျော်ပြီးအခုပွဲကမှတ်တမ်းစံချိန်အသစ်တင်လိုက်နိုင်တာပါ။ဒီအခမ်းအနားမှာလူ1300ကျော်ထိုင်ဖို့ခုံတန်းတွေချထားပြီးဒေသချင်းတွေလည်းဖွင့်ထားပါတယ်။လူတစ်ယောက်နဲ့တစ်ယောက်5မိနစ်လောက်တွေးဆုံစကားပြောခွင့်ရပြီးပြင်းမြ16ရောက်လောက်အထိတွေးဆုံအကဲခတ်ရင်ချစ်သူဇုံတွေရှာရတာပါဒီအခမ်းအနားကိုဒဲတူဒိတ်လို့ခေါ်တဲ့ချစ်သူရှာပေးတဲ့အဖွဲ့တစ်ခုကစီစဉ်ပေးတာပါချစ်သူများနေ့မှာတကူရဲဖြစ်နေတဲ့လူတွေအတွက်တစ်ခုခုလှုပ်ပေးဖို့စဉ်းစားမိပြီးတော့ဒီပွဲကိုစီစဉ်ပစ်တာပါလို့ပွဲစီစဉ်သူတို့ကပြောပါတယ်လူချင်းတွေးဆုံစကားပြောခွင့်ရပြီးတယောက်နဲ့တယောက်အကဲခတ်ခွင့်ရတဲ့အတွက်အင်တာနက်ကနေချင်းတွေးစကားပြောတာထက်တော့သာပါတယ်လို့ပါဝင်ခဲ့တဲ့လူတယောက်ကပြောပါတယ်ခမညာ
ပီအိုအမေရိကန်တန်ရဲ့ဖေဖော်ဝါရီလ20ရက်တနင်္လာမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249တို့ကနေ Facebook စာမျက်နှာကပါရုပ်သံအဖြစ်ပူရဲထုတ်လွှင့်ပေးနေပါတယ်ကဲအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါခမညာ
ပြည်ထောင်ငံရုရှားကိုလက်နက်ခဲရနဲ့ပေးဖို့စဉ်းစားနေတယ်လို့အမေရိကန်ထောက်လှမ်းရေးတာဝန်ကယူဆထားပြီးရုရှားနဲ့စစ်ရေးအရတရုတ်ကပါဝင်ပတ်သက်လာမယ်ဆိုရင်ပြဿနာအကြီးကြီးဖြစ်လာနိုင်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးလိုက်ပါတယ်တရုတ်ကရုရှားကိုစစ်လက်နက်တွေထောက်ပံ့မဲ့အပေါ်အမေရိကန်ကစိုးရိမ်နေတာကြာပြီလို့လည်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့ထောက်လှမ်းမှုပြန်ပူပေါင်းအမေရိကန်လီပိုင်နက်ကိုချုပ်ပဝင်ရောက်တဲ့လူရဲအတွက်တရုတ်ထိပ်တန်းတပ်မှဝန်ကြီးကတောင်းပန်တာမရှိဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်။ဂျာမနီနိုင်ငံမြို့နှမြို့ကလွန်ကျော်ရေးအစည်းအဝေးအတွင်းတီးတန့်တွေ့ဆုံရမှာတရုတ်နိုင်ငံရဲ့တချို့လူရဲလက်မခံနိုင်စရာမရှိတဲ့အကြောင်းနဲ့နောက်ထပ်ဒါမျိုးမလုပ်ဖို့သတိပေးပြောဆိုခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ဝန်ဟင်မှာရှေ့အချက်ပြတ်တမ်းပြီးတဲ့နောက်အတ္တလန္တိတ်သမုဒ္ဒရာပေါ်မှာပြီးခဲ့တဲ့လဆန်းကတရုတ်မိုးပြင်ပူပေါင်းကိုပြစ်ချခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံထိပ်တန့်တပ်မှတွေပထမဆုံးအကြိမ်ဖြစ်စနေနေ့ကတနားရီလောက်မျက်နှာချင်းဆိုင်တွေ့ဆုံချိန်မှာပြောဆိုခဲ့တာဖြစ်ပါတယ်။တူရကီနိုင်ငံမှာဒီလာတဲ့လူပေါင်းထောင်ချီတည်ဆုံးရတဲ့အင်အားပြင်းငလျင်တန်းအပြင်းထန်ဆုံးခံခဲ့ရတဲ့ဒေသနှစ်ခုကလွဲလို့ကြံနေရာတွေမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုအဆုံးသတ်လပ်ပြီးဖြစ်တဲ့ကြောင့်ကပ်ဘေးကယ်ဆယ်ရေးဌာနကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံမှာငလျင်ကြောင့်တည်ဆုံးသူ4000ကျော်ရှိတဲ့ကြောင့်ကပ်ဘေးကယ်ဆယ်ရေးဌာနကအတည်ပြုလိုက်တာကြောင့်အင်းနီချင်းစီးရီးယားနိုင်ငံပါဝင်တည်ဆုံးသူအခုခါမှာတော့စုစုပေါင်း4000ကျော်ရှိတော့ပါပြီ။
ထရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးတာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီနက်အဗ်ဒူရာမန်နဲ့ဇူဘဲအယ်တာရဲ့တို့ဖြစ်ကြပါတယ်တနင်္လာမနေ့ကင် VOA အစီအစဉ်တွေကိုလိုင်းတို3249တို့ကနေ VOA Facebook စာမျက်နှာကပါတင်ဆက်ပေးတာပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းမင်္ဂလာပြည့်ဝတဲ့နေ့တွေအများဆုံးရရှိစေကြောင်းဆုတောင်းလိုက်ပါရယ် VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်ဆိုမင်းပါ
This program has come to you from the Voice of America, Washington.